မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့ခေါင်းဆောင်မာဇူကီဒရစ်မန်ကလူညွေးကောင်စီမှာတင်ပြသွားပြီးတဲ့နောက်လူညွေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေနဲ့အလှည့်ကျအဖွဲ့ဝင်နိုင်ငံတွေကတာမန်ကြီးတွေကလည်းသူတို့နိုင်ငံတွေရဲ့သဘောထားအသီးသီးကိုတင်ပြကြပါတယ်။အဲဒီတင်ပြချက်တွေကိုတော့ဒေါ်လာလတ်တန်းကစူးစီးကောင်းထုတ်ပြီးတော့ပြောပြပါမယ်
။မြန်မာနိုင်ငံမှာအဓိကရခိုင်ပြည်နယ်မှာလူဟင်ဂျာဒုက္ခသည်ရေးနဲ့ပတ်သက်လို့လူခွေးကောင်စီကစုံစမ်းစစ်ဆေးဖို့တာဝန်ပေးခဲ့တဲ့ကုလသမဂ္ဂတရားအချက်အလက်ရှာဖွေအဖွဲ့ FFM ဥက္ကဋ္ဌမာဇူကီဒါရုစမန်အနေနဲ့လုံခြုံရေးကောင်စီမှအောက်တိုဘာလ24ရက်နေ့ကတင်ပြဆွေးနွေးဖို့မဲခွဲဆုံးဖြတ်ရာမှာထောက်ခံတဲ့နိုင်ငံ၉နိုင်ငံကန့်ကွက်တဲ့နိုင်ငံ၃နိုင်ငံနဲ့မဲမပေးဘဲနေခဲ့တဲ့နိုင်ငံ၃နိုင်ငံတို့ရှိတာတွေ့ရပါတယ်မစ္စတာဒူရစ်မန်ရဲ့အစီရင်ခံစာကိုတုံ့ပြန်ရမှလေခုလိုသုံးမျိုးကွဲတာတွေ့ရပါတယ်ဆွေးနွေးဖို့ထောက်ခံတဲ့နိုင်ငံတွေနဲ့ပါဝင်တဲ့အမေရိကန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာသံမကြီးနီကီဟေလီယာရိုဟင်ဂျာပြည်ပကနဲ့ပတ်သက်ပြီးလူ့ကျူရေးကောင်စီမှမဆွေးနွေးသင့်ဘူးလို့ကန့်ကွက်ကြတဲ့နိုင်ငံတွေရဲ့သဘောထားကိုအခုလိုတုံ့ပြန်လိုက်ပါတယ
် This is not about finger pointing it is about accepting the realities
ဒါဟာလက်ညှိုးထိုးဆွဆွဲတာမဟုတ်ပါဘူးလက်တွေဖြစ်ပြတာကိုလက်ခံဖို့ပါပဲ။ဒါမှလည်းပြစ်မှုကျူးလွန်သူတွေကိုအရေးယူအပြစ်ပေးနိုင်မှာဖြစ်ပါတယ်။ဒီဆွေးနွေးပွဲမလုပ်ဖို့ချင်းချေပေးခဲ့ကြတဲ့နိုင်ငံတွေပြောခဲ့ကြတာရှိပါတယ်။သူတို့ကလုံခြုံရေးကောင်စီဟာဒီရက်စက်တဲ့ဖြစ်ရမှုတွေကိုဆွေးနွေးမဲ့နေရာမဟုတ်ဘူးလို့ဆိုကြပါတယ်။လုံခြုံရေးကောင်စီနဲ့ဆိုင်နာကငင်းချင်းရေးနဲ့လုံခြုံရေးလို့ဆိုကြပါတယ်။လူအခွင့်အရေးနဲ့မဆိုင်ဘူးလို့ပြောပါတယ်။ဒါပေမဲ့လူ9သိန်းကျော်နေစားဖြတ်ကျော်ထွက်ပြေးခဲ့ကြရတဲ့ကိစ္စဟာနိုင်ငံကညင်းချင်းရေးနဲ့လုံခြုံရေးကိစ္စနဲ့မဆိုင်ဘူးလို့ပြောလို့မရပါဘူး။ဒီပြဿနာကိုအဓိကရင်ဆိုင်ခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပဲမေးကြည့်နိုင်ပါလေ။တကယ်တော့ဒီပြဿနာဟာဘင်္ဂလားဒေ့ရှ်နိုင်ငံတည်းသာမကဒီသံတမန်ပြဿနာဖြစ်တယ်လို့ကျမတို့အားလုံးတို့နဲ့ဆိုင်တဲ့ပြဿနာလေးဖြစ်ပါတယ်လို့အမေရိကန်သံတမန်ကြီးနီကီဟေလီကပြောသွားတာဖြစ်ပါလေ။လုံခြုံရေးကောင်စီမှဆွေးနွေးဖို့တင်ပြခဲ့တဲ့နိုင်ငံတွေနဲ့ပါဝင်တဲ့ UK ရဲ့သံတမန်ကြီးကလည်းရိုဟင်ဂျာဒုက္ခသည်ရေးဖြည့်ရှင်းနိုင်ဖို့အခုလိုအကြံပေးခဲ့ပါတယ်
။ The report makes clear the Burmese military is conducting human rights violations across the country against other ethnic communities, most notably in Kachin and Shan states.
အစီရင်ခံစာအရမြန်မာစစ်တပ်ကအထူးသဖြင့်ကချင်နဲ့ရှမ်းပြည်နယ်တွေမှာလူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်နေတယ်ဆိုတာရှင်းပါတယ်။ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ဖို့အတွက်အရေးကြီးပါတယ်။ဒုက္ခရောက်ခဲ့ကြတဲ့ရိုဟင်ဂျာတွေနဲ့တခြားလူတွေအတွက်တရားဥပဒေကအကာအကွယ်ပေးတင်ပါတယ်။အခြေခံအားဖြင့်တော့မြန်မာစစ်တပ်အနေနဲ့ဒီပြစ်မှုတွေကိုထပ်ခါတလဲလဲကျူးလွန်နေတာကိုဟန့်တားဖို့လိုအပ်ပါတယ
်။လုံခြုံရေးကောင်စီမှ FFM ဥက္ကဋ္ဌတင်ပြဆွေးနွေးမှုကိုကန့်ကွက်တဲ့သုံးနိုင်ငံတွေကတော့တရုတ်၊ရုရှားနဲ့ဘိုလီးဗီးယားတို့ဖြစ်ပါတယ်။ရုရှားသမ္မတကြီးကအခုလိုအချက်လက်ရှာဖွေရေးအဖွဲ့မှလုံခြုံရေးကောင်စီမှတင်ပြဆွေးနွေးဖို့တချို့နိုင်ငံတွေရဲ့ကြိုးပမ်းချက်ဟာမြန်မာနိုင်ငံကိုချင်းချောက်ရရောက်တယ်လို့စကပြန်ကတဆင့်အခုလိုပြောခဲ့ပါတယ
် After today's meeting no one should have any illusions regarding the fact that the initiators of the meeting are
DC ဝဟာရိုဟင်ဂျာပြည်ထောင်စုဖြစ်ရှင်းရေးအတွက်ဘလို့မှအထောက်အကူမဖြစ်ဘူးဆိုတာဒီကနေ့အစည်းအဝေးပြီးတဲ့နောက်ဘယ်သူမှထင်ရောင်ဝေါ်ဝါဖြစ်မနေသင့်ပါဘူး။အချုပ်ချာအာဏာပိုင်နိုင်ငံတစ်ခုကိုရောင်ကြကြဖိအားပေးဖို့နဲ့အရင်ကကိုလိုနီလုပ်အုပ်ချုပ်ခဲ့တဲ့နိုင်ငံနဲ့သူ့ရဲ့မဟာမိတ်တွေကလှုပ်ချင်တဲ့အတိုင်းလုပ်နိုင်ဖို့ရိုဟင်ဂျာပြည်ထနာဟာအကြောင်းပြချက်တစ်ခုတက်သက်ပဲဖြစ်ပါတယ်။ဒီလမ်းကြောင်းမှာနောက်ထပ်ဖြစ်လာနိုင်ခြင်းအဆင့်ကတော့မြန်မာစန့်ကျင်ရေးဒဏ်ခတ်ရေးယူမှုတွေချမှတ်နေတာကတဆင့်ဖိအားပေးဖို့နဲ့လုံခြုံရေးကောင်စီကနောက်ဆက်တွဲဆုံးဖြတ်ချက်ချမှတ်တာတွေလုပ်ဖို့ပဲဖြစ်မှာပါ။ဒီလိုလမ်းကြောင်းမျိုးကိုကျွန်တော်တို့အခိုင်အမာပယ်ချပါတယ
်။ကန့်ကွက်ခဲ့တဲ့နောက်တနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့တမ္မာကြီးကလည်းစကပြန်ကတဆင့်လုံခြုံရေးကောင်စီမှအခုလိုဆွေးနွေးတဲ့အတွက်ကြောင့်ဝင်နေတယ်လို့ပြောခဲ့ပါတယ်
။ China regrets the fact that the Security Council heard the briefing by the Human Rights Council's fact-finding mission on Myanmar.
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကတင်ပြဖို့အတွက်လုံခြုံရေးကောင်စီကအစည်းအဝေးခေါ်ယူတဲ့အပေါ်တရုတ်နိုင်ငံအနေနဲ့စိတ်မကောင်းပါဘူး။ဒီလိုလူရမျိုးဟာကောင်စီရဲ့ညီညွတ်မှုကိုထိခိုက်စေပါတယ်။ဒါအပြင်ရခိုင်ပြည်နယ်အရေးကိစ္စတွေပူးတွဲဖြစ်ရှင်ရေးအဖွဲ့ဝင်နိုင်ငံတွေအကြားပူးပေါင်းဆောင်ရွက်မှုကိုအထောက်အကူဖြစ်စင်မှာလည်းမဟုတ်ပါဘူး
။ဒါအပြင်တရုတ်သမ္မတကြီးကရိုဟင်ဂျာပြည်ပခန့်ဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနဲ့သာအဓိကတက်ဆိုင်တဲ့အတွက်ကြောင့်ပြည်တွင်းရေးကိုဝန်မဆွတ်ဖွဲ့သင့်ဘူးလို့လည်းပြောခဲ့ပြီးရိုဟင်ဂျာတွေဌာနပြန်နိုင်ရေးအတွက်နှိမ့်နိုင်လှုပ်ဆောင်နေတာတွေကိုလည်းထောက်ပြခဲ့ပြီးတရုတ်ဘက်ကလည်းအခုအညီတွေပေးနေတယ်လို့ထောက်ပြသွားပါတယ်။ လုံခြုံရေးကောင်စီရဲ့အဖွဲ့ဝင်နိုင်ငံတွေမဟုတ်ပေမဲ့လို့လေလက်ရှိအရေးမှာအဓိကပါဝင်ပတ်သက်နေတဲ့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကသက်ဆိုင်ရာတာမကြီးတွေကလည်းသဘောထားအမြင်တွေကိုတင်ပြခွင့်ရခဲ့ပါတယ်။ကုလသမဂ္ဂဆရာမြန်မာအတမကြီးဦးဟောက်သူစွန်းကသူတင်ပြခဲ့တာနဲ့ပတ်သက်လို့အခုလို VOA မြန်မာပိုင်းကိုပြောပါတယ်
။ဟိုတာတူတူနုံနေနဲ့မညီတဲ့အတွက်ကျွန်တော်တို့ကန့်ကွက်ပြီးပြောတယ်။နောက်တစ်ချက်ကဘာလဲဆိုလို့ရှိရင်သူရဲ့အစဉ်ခံစားဟာခိုင်လုံမှုမရှိဘူး။ကျွန်တော်တို့အစတွေကဟလာဒီဟာကိုမယုံကြည်ဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒီဟာကိုသူရဲ့ mandate ကိုကျွန်တော်ကလက်မခံတာဖြစ်တဲ့အတွက်ကြောင့်မြန်မာနိုင်ငံလည်းတောက်ွေးမပေးတဲ့အတွက်ကြောင့်သူတို့အပြင်းပါနေပြီးတော့ဘင်္ဂလားဒေ့ရှ်ကဟိုဘက်ကိုထွက်ပြေးသွားတဲ့လူတွေရဲ့ဘင်္ဂါလီတွေရဲ့ဆက်ဆိုချက်တွေကိုပဲသူကဓာရင်နဲ့ပဲတိဆောက်ပြီးအမှုကိုတိဆောက်ထားတာ။အိုးဒါတွေ့ရှိချက်ကိုအဲ့တော့ဒီဥစ္စာကဘလို့မှခိုင်လုံတဲ့အထောက်ထားမဟုတ်ဘူး။အဲဆိုတဲ့ဟာကိုကျွန်တော်တို့ကပြောတယ်။နောက်သူရဲ့ရိုးသားမှုကိုလည်းကျွန်တော်တို့ကတန်တရားရှိတယ်။အဲပြီးခဲ့တဲ့ဩဂတ်စ်လတုန်းကအစည်းအဝေးမတိုင်ခင်သူတင်ကန်သာထုတ်ဖို့အတွက်နှစ်ပတ်လောက်ကြိုပြီးတော့မှတင်ကန်သာကမန်းကန်းထုတ်ပြီးတော့မှလုံခြုံရေးကောင်စီစီဝေးအမိအဲသူထုတ်လိုက်တာရှိတယ်။အဲ့ဒါလည်းသူရဲ့မကြိုးစားမှုကျွန်တော်တို့ကဒီအပေါ်မှာလည်းကျွန်တော်တို့ကတန်တရားရှိတယ်
။ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တာမကြီးကတော့သူ့နိုင်ငံအနေနဲ့အဓိကဦးစားပေးတဲ့ကိစ္စဟာရိုဟင်ဂျာဒုက္ခသည်တွေနေရာရင်းဘေးကင်းစွာဂုဏ်သိက္ခာရှိရှိပြန်နိုင်ရေးဖြစ်တယ်လို့ပြောပါတယ်
။ Bangladesh can have no interest served by forestalling the repatriation and allowing the crisis to get protracted.
ဒုဝါလာနေတဲ့ရိုဟင်ဂျာလူကြီးတိရသမတ်တန်းတီရှိနေချိန်မှာနေရပြန်ဖို့ရေလုံငန်းစဉ်ကိုနှောင့်နှေးစေပြီးဒီအကြက်တဲကိုရရှိဖြစ်အောင်လုပ်ခြင်းအပြင်ဘင်္ဂလားဒေ့ရှ်အတွက်ဘယ်လိုအကျိုးစီးပွားမှမရှိပါဘူးမြန်မာအနာပိုင်တွေကအတည်ပြုထားပြီးဖြစ်တဲ့လူအရေအတွက်အနှဲငယ်ကိုဖြစ်နိုင်သမျှအစောဆုံးပြန်ဖို့ရေစတင်ဖို့ကျွန်တော်တို့သဘောတူထားပါတယ်ကျွန်တော်တို့အစိုးရနဲ့အကြချုပ်ဆိုထားတဲ့သဘောတူညီချက်ပါအချက်တိုင်းကိုရဖို့အတွက်အသေးစိတ်အပြင်းထန်စစ်ဆင်ညှိနှိုင်းခဲ့ရတာပါမြန်မာနိုင်ငံဘက်အနေနဲ့အဲ့ဒီသဘောတူညီချက်တွေအတိုင်းလိုက်နာလှုံ့ဆော်တော့ကိုကျွန်တော်တို့မြင်တွေ့ကြပါတယ
်။လုံခြုံရေးကောင်စီမှအဖွဲ့ဝင်နိုင်ငံစုတင်ပြဆွေးနွေးခဲ့ကြတဲ့အနေနဲ့တူညီတဲ့အချက်တွေထဲမှာတော့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ဘီကင်းစ်ဝါနေရာရင်းပြန်နိုင်ရေးရခိုင်ပြည်နယ်မှာလူမဆန်စွာပြစ်မှုကျူးလွန်သူတွေကိုစုံစမ်းစစ်ဆေးပြီး ICC နိုင်ငံတကာခုံရုံးစသဖြင့်နီလိုင်းတွေကစင်အေးယူနိုင်ရေးကိုဗီအနန်ကော်မရှင်ရဲ့အကြံပေးချက်များကိုအကောင့်ထဲပေါ်ရေးကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘူဂနာရဲ့ဆောင်ရွက်ချက်တွေကိုအားပေးထောက်ခံရေးရိုဝင်ဂျာပဋိပက္ခရဲ့အဓိကဖြစ်ရခြင်းအကြောင်းရင်းတွေကိုရှာဖွေဖြေရှင်းရေးတို့ကိုအကြံပေးထားတာတွေတွေ့ရပါလိမ့်ရှင်